Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2021ခုနှစ်ဖေဖော်ဝါရီလ16ရက်တောက်ကြနေ냐ပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းမီတာ1925 32အပြင်ပထမနာရီဝတ်မှာလိုင်းလက်မီတာ190 kHz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုညပိုင်းစီစဉ်တွေတင်တောင်းယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကြောင်ပြစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့မကြတဲ့ငါပဲမြန်မာနဲ့ဘင်္ဂါဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ကတိုက်တွန်းပါတယ်။ဒီလိုထက်တန်းကြောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူကြီးညာပေးသွားမှာပါ။
ဒီညဆက်ပြီးနားဆင်ရမယ့်သတင်းလှရတဲ့မှာ EU ဥရောပသမ္မတကိုယ်စားလှယ်အဖွဲ့ဒီကနေ့ညနေနေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်
။ Independent Investigation လွတ်လပ်သောစုံစမ်းစစ်ဆေးကော်မတီဖွဲ့စည်းပြီးတော့ရခိုင်မှာဖြစ်တဲ့ခဲ့ဖြစ်တဲ့
သတင်းစာရှင်းလင်းပွဲအကြောင်းအသေးစိတ်ကိုတော့နိုင်ငံတကာသတင်းတွေအပြီးမှနားဆင်နိုင်ပါလိမ့်ရှင်။တခါပြည်ရဲရေးဝန်ကြီးရဲ့ဘင်္ဂလားဒေ့ရှ်သုံးရက်ကြာခီးစဉ်အကြောင်းကိုလည်းထုတ်လွှင့်ပေးမှာပါ။ဝါပြည်နယ်အတွင်းနိုင်ငံသားစီစီရေးကတ်ကင်သူတွေကိုခီးသွားလာခွင့်ပိတ်ပင်ရာကနေအခုတော့အကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေညပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုညာဝင်းအောင်တို့ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကြောင်တကြောင်မှာနောက်ဆုံးချိန်ဖြစ်ခဲ့တဲ့အစုလိုက်ပြုံလိုက်ပြစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ပါတယ်။ကြိုတင်ချန်စီတပ်ဖြတ်မှု18မှုနဲ့ရုံးတင်တရားစွဲဆိုထားတဲ့နီကိုလတ်စ်ကရုစ်ကိုဖလော်ရီဒါပြည်နယ်တရားရုံးမှာမနေ့ကပဲရုံးထုတ်ခဲ့တာပါ။တရားလိုရှင်တွေကအာမခံမပေးဖို့ရှောက်ထားချက်ကိုတော့အကျိုးဆောင်ရှင်တွေကမကန့်ကွက်ခဲ့ပါဘူး။အာဏာပိုင်တွေကတော့ပြစ်ခတ်မှုကြောင့်သေဆုံးသူ18ယောက်မှာကျောင်းသား14ယောက်နဲ့ဆရာ3ယောက်ပါဝင်ကြောင်းကြေညာခဲ့ပါတယ်။ဒီဆုံးသူတွေအသက်16နှစ်အရွယ်ထိငယ်ရွယ်သူကျောင်းသားတွေပါဝင်ခဲ့တယ်လို့တနသမားရဲ့ရန်ကနေကျောင်းသားတွေကိုအကာအကွယ်ပေးရင်တည်ဆုံးရတဲ့ဆရာတွေလည်းပါဝင်ပါတယ်တနသမားကိုတရားရုံးမှာမနေ့ကရုံးမထုတ်ခင်မှာပဲတိုင်းပြည်အတွက်ကြေကွဲစရာဖြစ်ရဖြစ်သမ္မတဒေါ်နယ်ထရန့်အင်ပီရိုကနေအချင်းယုံမင်းငုံပြောကြားခဲ့တာပါသမ္မတကတော့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုဟန်တားရမှာစိတ်ချမ်းသာရေးအတွက်ကူစားဖို့အခက်အခဲကြုံနေရတဲ့ပတ်သက်လို့နိုင်ငံတော်ကတာဝန်ရှိသူတွေနဲ့မကြခင်တွစ်ဆုံမှုရှိကြောင်းနဲ့စာတင်ကြောင်းတွေဘေးကင်းလုံခြုံရေးဟာထိုက်တန်ဦးစားပေးကိစ္စဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတနက်ကင်ဆောင်ခွင့်ထိချုပ်ရေးကိစ္စကိုတော့မင်းငုံနဲ့မှပြောဆိုသွားတာမျိုးမရှိပါဘူး။မနေ့နောက်မှမှပဲအခင်းဖြစ်ခဲ့တဲ့ Florida ပြည်နယ်ပတ်လမ်းမျိုးက Majority Stone Man Rock Class ကျောင်းရှိမှာအောက်မေဝယ်စတောင်းပွဲတစ်ခုကျင်းပခဲ့ပါတယ်။လာလူစတောင်းပွဲတွေကို Las Vegas မြို့ California Texas နဲ့ Kentucky ပြည်နယ်ပါဝင် American ပြည်သူကနေရာတော်တော်များများလည်းကျင်းပခဲ့ကြတာပါ။
မတ်လ9ရက်နေ့ကစလို့နေရက်ပြန်ပို့ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူလူငယ်တွေတရားဝင်နေထိုင်ခွင့်ရရေးပါဝင်တဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲဖို့သတင်းတစ်ပတ်အတွင်းဆွေးနွေးကြတဲ့အဆို၄ရက်စလုံးကိုအထက်လွှတ်တော်ကဖိတ်ချလိုက်ပါတယ်။အောင်မြင်မှုမရခဲ့တဲ့အထက်ကလူများစု Republican နဲ့လူနည်းစု Democrat ကိုယ်စားလှယ်တွေရဲ့ပူးတွဲအဆိုပြုချက်နှစ်ခုမှာတော့လူငယ်ရွှေပြောင်းဝင်ရောက်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရရေးနေဆက်လုံခြုံရေးတိုးမြှင့်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုအစီအစဉ်အပြင်ပြည်ထောင်စုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မှုရှိတဲ့အမေရိကန်ပြည်ထောင်စုကမြို့တွေကိုအရေးယူမဲ့အစီအစဉ်တွေပါဝင်ထည့်သွင်းထားတာပါကလေးဘွားမှမိဘတွေနဲ့အတူအမေရိကန်ကိုတရားမဝင်ဝင်ရောက်လာသူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်ကိုပါတီနှစ်ရက်ပေါင်းကြိုးပမ်းမှုတွေအောင်မြင်မှုမရခဲ့တာဟာသမ္မတကြောက်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုလိုက်ပါတယ်မနေ့နှောင်းပိုင်းကသမ္မတအင်ဂျီရိုကထုတ်ပြန်တဲ့ကြေညာချက်မှာတော့အထက်လွှတ်တော်တွင်ကဒီမိုကရက်ကိုယ်စားလှယ်ဒေကြောင့်ပြုပြင်ပြောင်းလဲရေးအစီအစဉ်တွေအောင်မြင်မှုမရခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ American ထောင်လိုင်းအေဂျင်စီတွေကကိုယ်စားလှယ်ပြည်နယ်စုဝတောင်ရှိသူတွေနဲ့ဒီကနေ့တောက်ချနေတဲ့တင်းတင်းလာနေတွေမှာတွေ့ဆုံပြီးရွေးကောက်ပွဲလုံခြုံရေးဆိုင်ရာလက်ဝဲချက်လက်တွေကိုတင်ပြဖို့ရှိကြောင်းအမျိုးသားထောင်လိုင်းရေးညွှန်ကြားမှုရေးမှူးချုပ်ယုံကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအရေးကြီးတဲ့ကိစ္စရပ်တွေကျင်းပတဲ့အခါတိုင်းဆိုင်ဘာအင်တာနက်ကိုအသုံးချတိုက်ခိုက်တာမျိုးတွေရှိတဲ့အကြောင်းအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲကကွန်ဂရက်စ်တော်ကိုပြောကြားခဲ့ပြီးနေ့ရက်ကြာမှာပဲတွေ့ဆုံဆွေးနွေးမှလည်းဖြစ်ပါတယ်။ အမေရိကန်ရဲ့ဒီမိုကရေစီစင်တာမိုးတွေကြာဆင်းစီဖို့နဲ့မဟာမိတ်တွေအင်အားရောပါစီကိုရည်ရွယ်ပြီးရုရှားအပါအဝင်စိုက်ဘာတက်ခတ်သူတွေကအချိန်အောင်မြင့်ကျိုးပန်းလာနိုင်တဲ့အလားအလာတွေရှိနေကြောင်းလဲအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဒန်ကုတ်စ်ကပြောဆိုခဲ့တာပါအမေရိကန်နဲ့ဥရောပမဟာမိတ်တွေအပေါ်အပြည့်အမောက်စိုက်ဘာတက်ခတ်မှုတွေစဉ်ဆက်မပြတ်ကျင်းပနိုင်တယ်လို့လဲသတိပေးခဲ့ပါတယ်အမေရိကန်ထောက်လှမ်းအရာရှိတွေကပြည်내ဆိုးရတောင်းရှိသူတွေကိုအစီအခံတင်ပြရမှာတော့အမေရိကန်ပေါ်ရန်လိုသူတွေရဲ့ရည်မှန်းချက်တွေနဲ့စွန့်ရည်ကိုပုံမနားလည်သဘောပေါက်အထက်ကရည်ရွယ်လိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်
။ဆီးရီးယားနိုင်ငံကကတ်လူမျိုး YPG ပြည်သူစစ်တပ်ဖွဲ့တွေအနေနဲ့ Euphrates မြစ်အရှေ့ဘက်ကိုဆုတ်ခွာပေးဖို့အမေရိကန်နဲ့တူရကီတပ်ဖွဲ့တွေကဆီးရီးယားနိုင်ငံ Manbij ဒေသမှာပူးတွဲတပ်ဆွဲထားဖို့တူရကီကအမေရိကန်ကိုကမ်းလှမ်းထားကြောင်းတူရကီအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့နှစ်ရက်ကြာတူရကီနိုင်ငံခရီးစဉ်မှာအဆိုပြုခဲ့တဲ့အစီအစဉ်ကိုတော့အမေရိကန်ဘက်ကစဉ်းစားနေတယ်လို့လည်းတရားဝင်သတင်းမထုတ်ပြန်ရသေးတဲ့အတွက်အမည်မဖော်လို့တဲ့တူရကီအစိုးရအရာရှိတူကိုကိုကပြီး Reuters သတင်းမှပေါ်ပြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့တူရကီနိုင်ငံရဲ့ဝန်ကြီးကာဘူဆိုကလိုနဲ့တွေ့ဆုံပြီးကပ်ပြည်သူစစ်တွေကိုအမေရိကန်ကဆက်လက်အားပေးထောက်ပံ့သွားမယ့်အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာ YPG ကတ်ပြည်သူစစ်တွေဟာတူရကီနိုင်ငံမှာဆယ်စုနှစ်နဲ့ကြီအစိုးရကိုပုံကန်နေပြီးတရားမဝင်အဖွဲ့အစည်းဖြစ်တူရကီအစိုးရကသတ်မှတ်ထားပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့မကြာခင်ငါပဲရခိုင်ပြည်နယ်နဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေအစုလိုက်ပြုံးလိုက်ထွက်ပြေးရတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းပြန်လည်တိုးတက်ဖို့လိုအပ်နေပြီဖြစ်ကြောင်းလည်းသတိပေးခဲ့တာပါ။ဥရောပပါလီမန်လူခွင့်ရေးဆိုင်ရာဆက်ကော်မတီဝင်တွေနိုင်ငံခြားရေးရာနဲ့ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်တွေဟာအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံကိုယ်စားလှယ်နဲ့အတူဖေဖော်ဝါရီလ12ရက်နေ့ကနေ16ရက်နေ့ထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီကြောပြန်ပြီးပြတ်တိဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာမျိုးကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့9ရက်ကြာခီးစဉ်အတွင်းစိုးရိမ်မှုတွေရောပါမသွားခဲ့ကြောင်းလည်းဒီကနေ့ခီးစဉ်ဆုံးသက်မှာထုတ်ပြန်တဲ့ကြေညာချက်ထဲကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ခဲ့သူပြဲအန်တိုနီယိုပန်စီရီကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတော်ကလူခွင့်ရေးချိုးဖောက်မှုတွေကြာဆင်းလာနေရမှာဘာသာရေးယဉ်ကျေးမှုလူမျိုးရေးမတူကွဲပြားသူတွေလူခွင့်ရေးကာဝယ်ဆောက်ရှောက်သူတွေနဲ့သဘင်သတင်းသမားတွေအပေါ်တည်ရောက်မှုတွေရှိနေကြောင်းလည်းကြေညာချက်မှာဖော်ပြထားတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစခန်း30လောက်ကိုစီရင်တက်ခဲ့တဲ့ ARS ဆွေးရအောင်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂကမန်တာလိုမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းလည်းနိုင်ငံတကာတိုင်းဝန်နဲ့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားကြတာပါ။ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာလူခွင့်ရေးခြေနေတွေကြောင့်ဆက်ဆံရေးတွေကိုပြန်လည်တုံ့တက်သွားမှာဖြစ်ပြီးစုပေးတံပေးမူဝါဒတွေကိုကျင့်သုံးသွားမှာဖြစ်ကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ပေါ်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲထိုင်းနိုင်ငံကမြန်မာစစ်တပ်အကြီးအကဲကိုဒီကနေ့မှပဲဂုံတူးဆောင်စုချီးမြှင့်လိုက်ပါတယ်။ထိုင်းပြည်ရင်ကချီးမြှင့်တဲ့ဆင်ဘူးတော်ဝင်တရဲကောင်းဘွဲတစိတ်ပထမအဆင့်စုကိုမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လက်ခံရယူခဲ့ကြောင်းဒီကနေ့ပဲနှစ်ဖက်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။နှစ်နိုင်ငံကြားကာလကြာရှည်ချစ်ကြည်ရင်းနှီးမှုကိုပြသတဲ့အနေနဲ့စုချီးမြှင့်ခဲ့တာဖြစ်ကြောင်းထိုင်းစစ်တပ်ရဲ့ကြေညာချက်မှာပြောပါတယ်။ထိုင်းတပ်မတော်အတွက်ပန်ဘူးကျိုးပန်းမှုတွေအတွက်မြန်မာစစ်တပ်အကြီးအကဲကိုဂုံတူးဆောင်စုချီးမြှင့်ဖို့ထိုင်းပြည်မဟာဗဂျီယာလွန်ကွန်းကပြီးခဲ့တဲ့နှစ်ဩဂုတ်လ21ရက်နေ့မှာပဲအမည်စရင်တင်သွင်းထားကြောင်းလဲထိုင်းတော်ဝင်မိသားစုကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြော့ပြန်ပဋိပက္ခကတော့ဩဂုတ်လ25ရက်နေ့မှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းတွေကိုတိုက်ခတ်ရာကပေါ်ပေါက်ခဲ့တာပါ။နောက်ဆက်တွဲအစီအစဉ်ရေးဒီမှာတော့မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံတကာကဝေဖန်နေကြပါတယ်။အဲ့ဒီဝေဖန်နေတဲ့ကြားထဲကပဲမြန်မာစစ်တပ်ရဲ့အကြီးအကဲကိုထိုင်းနိုင်ငံကဂုံတူးဆောင်စုချီးမြှင့်ခဲ့တဲ့အပေါ်လူအခွင့်အရေးအဖွဲ့ဖြစ်တဲ့45 Rights အဖွဲ့ကဝေဖန်ပါတယ်။ ခိုင်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကတော့ပြည်ပနိုင်ငံကစစ်တပ်အကြီးအကဲတွေကိုတော်ဝင်စုချင်းမျက်နှာဟာထိုင်းနိုင်ငံမှာအစဉ်လာတစ်ခုရှိကြောင်းပြောကြပါတယ်
။ထိုင်းနိုင်ငံမှာနစ်စင်ချင်းပါနေတဲ့အမေရိကန်စစ်တပ်နဲ့ပူးတွဲစစ်ရေးလက်ချက်မှုတွေအတွင်းဒီကနေ့မှာတော့အမေရိကန်ထိုင်းနဲ့တောင်ကိုရီးယားတပ်ဖွဲ့တွေပူးတွဲပြီးကန့်တက်စစ်ဆင်ရေးအတွက်လက်ချက်ပါတယ်။ဒီကနေ့စစ်ဆင်ရေးလက်ချက်မှုတွေကတော့တဘောကပေးအန်ဒီရင်ဆိုင်ရတဲ့အခါစစ်ရာနဲ့ပစ္စည်းအကူအညီပေးဖို့တုံ့ပြန်နေအောင်အထူးကရည်ရွယ်လက်ချက်ကြတာပါ။ရွှေမြူရောက်လို့အမည်ပေးထားတဲ့အမေရိကန်နဲ့ဒေသရင်းနိုင်ငံတွေကြားထိုင်းနိုင်ငံမှာပူးတွဲစစ်ရေးလက်ချက်နဲ့အစီအစဉ်တွေကိုတော့ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အမေရိကန်ဘက်ကရှင်းချခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်မှာသမ္မတဒေါ်နယ်ထရန့်တက်လာပြီးနောက်မှာတော့နိုင်ငံစစ်ပဆိုင်ရာဆက်ဆံရေးတွေလည်းပြန်လည်တိုးတက်လာခဲ့တာပါ။
ဒီကနေ့မှာကြာရောက်တဲ့2018တရုတ်နှစ်သစ်ကူပွဲတော်ကိုမြန်မာအပါအဝင်အာရှတလွှားနိုင်ငံတွေမှာစတင်ကျင်းပကြပါတယ်။တရုတ်နိုင်ငံမှာတော့လာမယ့်တစ်နှစ်အတာအတွင်းကံကောင်းခြင်းတွေရရှိဖို့နဲ့ထိုင်းဝမ်နိုင်ငံမှာတော့ကျန်းမာရေးငြိမ်းချမ်းရေးအတွက်ဆုတောင်းကြပါတယ်။မြန်မာနိုင်ငံရန်ကုန်မြို့လမ်းမတော်လာတာလမ်းမှာတရုတ်နှစ်သစ်ကူပွဲတော်ကိုစီကားစွာကျင်းပပါတယ
်။
ဖေဖော်ဝါရီလ16ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုအရင်ဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်ကို3ရက်တာခရီးရောက်နေတဲ့ပြည်ထရေးဝန်ကြီးဟာဒီကနေ့မှဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနဲ့တွေ့ပြီးဘင်္ဂလားဒေ့ရှ်မှာတင်းရှောင်သွားတဲ့ဒုက္ခသည်တွေရဲ့အရေးအဓိကဆွေးနွေးကြဖို့ရှိပါတယ်။နှစ်နိုင်ငံနယ်စပ်ဖြတ်ကျော်ပြီးတရားမဝင်လက်နက်ရောင်းဝယ်တာနဲ့မူရစေပြဿနာတွေကိုလည်းဆွေးနွေးကြဖို့ရှိပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရရင်ပြန်လာရေးမြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်သမ္မတကလည်းမြန်မာပြည်ထရေးဝန်ကြီးကိုမနေ့ကတွေ့ဆုံချိန်တိုက်တွန်းခဲ့ပါတယ်။မြန်မာပြည်ထရေးဝန်ကြီးရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အပေါ်တုံ့တက်ချက်အမြင်တွေကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့3ရက်တာခီးစဉ်အတွင်းမှာမြန်မာဘင်္ဂလားနိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေနောက်မွေးစေဝါပူပေါင်းတိုက်ဖြတ်ရေးနဲ့တနိုင်ငံနယ်စပ်ဆက်ဆံရေးရုံဖွင့်လင်းမဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြမှာဖြစ်တယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးနေ့မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတအဗ္ဒူဟမစ်နဲ့မြန်မာပြည်ထောင်စုဝန်ကြီးတို့ဓာကာမြို့တော်မှာတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးခဲ့ပါတယ်။ဒီကနေ့တောက်ကြနေ့ညနေ3နာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာမြန်မာပြည်ထောင်စုဝန်ကြီးဟာဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဗ္ဇဒူဇမန်ခမ်နဲ့တွေ့ဆုံပြီးတော့ရိုဟင်ဂျာဒုက္ခသည်အရေးနောက်တရားမဝင်လက်နက်ရောင်းဝယ်ရေးကိစ္စတွေမူရစေဝါပြဿနာနေဆက်ရေးရာကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ဓာကာကလာတဲ့သတင်းမှာဖော်ပြပါတယ်။အခုလိုမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံတာဝန်ရှိသူတွေကြားရခိုင်မြောက်ပိုင်းပြည်ပခကြောင့်တင်းချောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေးဒီဇိုင်းမမတ်တွဲဆောင်ဆွေးနွေးမှုတွေရဲ့အခြေအနေအခုနောက်ဆုံးပြည်ထောင်စုဝန်ကြီးကိုယ်တိုင်တွားရောက်ဆွေးနွေးနေတဲ့အနေအထားအပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်းများစွာအခြေချနေထိုင်ခဲ့တဲ့မြန်မာဘင်္ဂလားအရေးလေ့လာသူဒေါ်စောမြရာဇာလင်းကအခုလိုတုံ့တက်ပါတယ
်ဆက်သွားတဲ့ပုံစံတွေကိုပြန်လည်လက်ခံဖို့ဆိုတာကတော့မြန်မာနိုင်ငံအစိုးရဘက်ကတော့ကြိုးစားကြိုးစားပါတယ်ဒါပေမဲ့ဟိုဘက်ကကြားလို့ရှိရင်တော့အခြေအနေမျိုးမျိုးကိုအကြောင်းပြပြီးတော့မှပြန်မလာသေးဘူးဆိုပြီးတော့မှပြောနေတယ်လေရှိပါတယ်အခုတော့ပြန်ပြည်ထောင်စုဝန်ကြီးကိုယ်တိုင်သွားပြီးတော့ကြိုးစားတဲ့အခါမှာတော့အရင်ထက်ပုံမအဆင်ပြေတဲ့အနေအထားတစ်ခုခုကိုတော့ရလာလိမ့်မယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့လို့ဒီတက်ခံတဲ့ဘက်ကလည်းစိုးရိမ်မှုတွေလည်းအများကြီးရှိပါတယ်ဆိုရင်ကျွန်မတို့အနေနဲ့ကတော့ပြောချင်တာကအနာဂတ်မှာဒီလိုမဖြစ်ဖို့ရအတွက်ဘယ်လိုကြိုးစင်ပြင်ဆင်မှုတွေရှိမလဲအနာဂတ်မှာထွေပြေးလိုက်ပြန်ဝင်လိုက်ဆိုတဲ့ပုံစံမျိုးတွေမဖြစ်ရအောင်ပြည်ထောင်မှာဘာတွေလှောက်ထားဖို့လိုတယ်လဲအစိုးရမှာဘယ်လိုမူတွေရှိတယ်လဲဆိုတာကတော့ပြောရမယ့်အနေအထားတွေလည်းရှိနေပါသေးတယ်တိုင်းပြည်တစ်ခုရဲ့အင်မေရှင်ကအရာလည်းထိုက်ခဲ့ရှိပါတယ်လူတွေကိုလူလို့မြင်ဖို့ကလည်းအရေးကြီးပါတယ်
မြန်မာဘင်္ဂလားနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်ပို့ဆောင်ပေးရေးဆွေးနွေးတိုင်ပင်နေတဲ့အနေအထားပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆော့ဘဇားကဘာလူခါလေးဒုက္ခသည်စခန်းမှာနေတဲ့ကိုအီဆလန်ကတော့ဒုက္ခသည်တွေဘေးကင်းလုံခြုံစွာပြန်နိုင်မှုခိုင်မာတဲ့အာမခံချက်ရမှာပြန်သွားရဲကြမယ်လို့အခုလိုပြောပါတယ
်မဖက်အစိုးရကရိုဟင်ဂျာဒုက္ခသည်တွေပြည်လည်မှုလို့တော့ကျွန်တော်တို့ကြိုဆိုပါတယ်ဒါပေမဲ့ယနေ့အပြည့်အရောပြည်တွင်းမှာအကျဉ်းပေးမှုမပြီးသေးဘူးဗျာအမလူတွေကယနေ့အထိဖြစ်ပြလာတော့ပဲပူပြန်လာရဲ့အကျဉ်းပုကျုပ်ကိုအကောင့်တွေဖောင်းမယ်ဆိုပြီးတော့ကြောက်တာကတော့ရှိတယ်အများကကြောက်နေတာပဲဒါပေမဲ့
ကျောင်းဝယ်ရှိတဲ့အလို့ဆိုတာမရှိသေးဘူးသူကျွန်တော်ရဲ့ရုံးကဒုက္ခတွေအလုံးရဲ့အကြီးအကျယ်ဆုံးဆုံးရှာတာကျွန်တော်နိုင်ငံသားအခွင့်အရေးအကြီးအကျယ်ရရှိမှုနဲ့ခပောက်ကလတ်သမဂအဖွဲ့ဝင်ဖြူရဲပါဝင်ပြီးတော့ခပောက်ကလတ်သမဂဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရပေါင်းပွဲဆိုင်နဲ့ကျွန်တော်လက်ခံမယ်ဆိုရင်ဘေကင်းလုံခြုံစွာနဲ့ကျွန်တော်ပြန်လေနိုင်ငံရေးရမယ်ဆိုရင
မဆုမုံပြပြသွားတာပါရှင်အခုကိုပိုင်အုတ်ချုပ်ခွင့်ရဒေတာဝါပြင်းနယ်ဘက်ကိုလည်းလှည့်ပေးပါရစေ UWSA ဝါတပ်ဖွဲ့ထိန်းချုပ်ရာပန်ဆန်းဒေတာနဲ့တိုင်းတုံဒေတာတွင်ပြီးခဲ့တဲ့ရက်ပိုင်းတွေကဝါတိုင်းရင်သားနိုင်ငံသားစီစီရေးကန်ဆောင်ထားသူတွေဝင်ထွက်သွားလာတာတွေကိုအစိုးရဘက်ကပိတ်ပင်တမစ်ခဲ့ရကဒီလ15ရက်နေ့မှာတော့အကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်ဝါနိုင်ငံရေးခေါင်းဆောင်တဦးကတော့အကန့်အသတ်မထားဘဲဖွင့်လှစ်မှသာတိုင်းရင်သားလူမျိုးတွေကြားစီလုံးညီညွတ်မှုကိုပိုမိုအထောက်ကူပြုစေမယ်လို့သုံးသပ်ပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလာစံပိုင်းလောက်ကစတင်ပြီးဝါတန်းသားနိုင်ငံသားစီစီကကိုင်ဆောင်သူတွေကိုပန်ဆန်းတဲ့ကျိုင်းတုံအသွားအလာကိုကန့်တတ်ခဲ့တာဖြစ်ပါတယ်ဒီလာ15ရက်နေ့မှာတော့တချို့တွေကိုပြန်လည်သွားလာခွင့်ပေးခဲ့ကြောင်းနဲ့လက်ရှိအခြေအနေအပေါ်သတိထားစောင့်ကြည့်နေကြောင်း UWSA အဖွဲ့ရဲ့လာရှုဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကပြောပါတယ
်မနေ့ကတော့တချို့တော့သွားလာနေကြတယ်ပေါ့နော်ဒီနေ့တော့လာမေးထားတယ်နော်တန်တော်ဝါယုံအောင်မေးကြည့်လိုက်တော့အမြော်တော့ခုမပြောသေးဘူးတဲ့နော်ယုံအဖွဲ့တွေတော့တော်တော်လာလာလို့ရပါတယ်အဲ့လိုမျိုးပြောလာတယ်တဲ့ဒီနေ့အတန်ဒီမှာဖြစ်လာတယ်အဲ့တော့အချင်းများတော့သိမလေးချာသေးဘူးနော်အဲ့ဒီကိစ္စကိုပြစ်ထားပြီးမှဟိုကျွန်တော်တို့စောင့်ကြည့်နေတယ်နေဒီကိစ္စ
အခုလိုဝါလူမျိုးနိုင်ငံသားစီစီရေးကကိုင်ဆောင်သူတွေကိုကန့်သက်တာနဲ့ပတ်သက်ပြီးတရားဝင်အကြောင်းကြားတာမရှိဘဲလမ်းမှာတာဝန်ကျတဲ့ဝန်ထမ်းတွေကိုမေးမြန်းရမှာတော့အထက်အမင်းရလို့သာပြန်လည်ဖြေကြားကြကြောင်းပြောပါတယ်ဒီလိုကန့်သက်တဲ့အပေါ်မှာဝါလီဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနှက်ကအခုလိုပြောပါတယ
်ဒီလိုခဏလေးဟိုဖွင့်လိုက်ပြေးလိုက်ဆိုရင်တော့ဒါပြစ်တော့တဘာဝမကြလဲဘဝင်ကြစေရလဲမဟုတ်ဘူးလေနော်အားလုံးကအစဉ်မြဲဖွင့်ပေးမှသာလျှင်ဒီလိုသူကူးလို့ဆက်ဆံဖို့ပြများများရှိမှပဲဒါကကျွန်တော်တို့တိုင်းသားစီလုံးညီမျှဖို့အထောက်အကူအများကြီးပေးတာပေါ့ဗျာကျွန်တော်တို့တရားဝတရားပို့တော့ဆက်ဆံတဲ့အနေထားတွေပို့ကျပြန်တာပေါ့ပိတ်ပင်လိုက်ရင်ရှင်းမြောင်းသွားတာပေါ့နော
်ဝါပြည်သွေးစင်းညီညီကြံတော် UWSA ဟာ1989ခုနှစ်ကအပြစ်ခတ်ရက်စဲခဲ့ပြီး29နှစ်တာကာလအတွင်းမှာအစိုးရကြံတော်နဲ့တိုက်ပွဲဖြစ်ပွားတာမရှိခဲ့ပါဘူးလက်ရှိအခြေအနေမှာပြဿနာတစ်ခုခုဖြစ်လာရင်ဖြေရှင်းဖို့ခက်ခဲနိုင်ကြောင်းလဲဦးဆိုင်ပေါင်းနှက်ကသုံးသပ်ပါတယ
်ပြဿနာဖြစ်လာပြီဆိုရင်တော့ကျွန်တော်ထင်ရတော့မမဲကြီးပြန်ဖြေရှင်းရမှာပေါ့ဗျာ။နော်ခက်ခက်ခဲခဲနဲ့ပြန်ဖြေရှင်းရမှာပေါ့။နော်။ဒါဖြစ်လို့လဲဆိုတော့ဒီအစိုးရနဲ့ဒီ UWS ကပြဿနာဟိုးငင်းငင်းလေးယူစရဲကကိုဟိုတခါမှမရှိဘူးလေ။အခုဒီနေ့အထိဟိုမဦးနှက်ကချစ်ချင်မှုရှိနေတယ်လို့ပဲနှစ်ဖက်စလုံးကတော့ဒီလိုဟိုတုံးတက်ပြောနေထိုင်တော့ကြတာပဲရှိနေတယ်။အဲ့တော့တကယ်လို့ပြဿနာတွေပေါ်ပေါက်လာလို့ရှိရင်ကျွန်တော်တို့တော်လေးနဲ့နည်းတဲ့အရာတွေဖြစ်တဲ့အတွက်ကြောင့်လုပ်ဖို့မလွယ်ဘူးလို့တော့ကျွန်တော်ထင်တာပေါ့
အရင်စစ်အစိုးရနဲ့ UWSA ကြားမှာ2009ခုနှစ်ကနေကြားဆောင်တက်အဖြစ်အသွင်ပြောင်းရေးနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာတင်းမာမှုရှိခဲ့တယ်လို့ပြီးခဲ့တဲ့2016ခုနှစ်ကလည်းဝါတပ်ဖွဲ့ကမိုင်းလားဒေတာကအချက်ချာကြတဲ့နေရာတွေကိုဝင်ရောက်တက်ဆွဲတာကြောင့်ဒေတာတွင်မှာစီးရီးတင်းမာမှုတွေရှိခဲ့တယ်လို့ကျိုင်းတုံမိုင်းလားလမ်းကိုလည်းပိတ်ထားခဲ့ပါတယ်လောလောဆယ်မှာဝါတပ်ဖွဲ့ခေါင်းဆောင်နဲ့တရုတ်မြန်မာနယ်စပ်ဒေသအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးပဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမှဖြစ်ကြောင်းထုတ်ပြန်ထားပါတယ်။အစိုးရတပ်မတော်နဲ့ထိုင်းနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲလောက်ကတော့ NCA ကိုအရင်လက်မှတ်ရေးထိုးပြီးအဲ့ဒီနောက်မှနိုင်ငံရေးဆွေးနွေးတာတွေကိုဆောင်ရွက်နေကြပါတယ်။
ကိုမိုးစောပြပြသွားတာပါရှင်အခုရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းအလှည့်ပေးခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်ဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲအတွင်းတိန်နီမြို့နယ်အဆက်က ဟော့ဆွန်မန်ကျေးရွာသား140ကျော်ဟာနေရက်ကတင်းရှောင်းနေကြရပါတယ်ဒေတာရင်းလုံခြုံရေးမတည်ငြိမ်သေးတဲ့အခြေအနေကြောင့်နေရက်ရင်းကိုမပြတ်နိုင်သေးဘူးလို့ဒေတာခန့်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့မြောက်ပိုင်းမှာမဲ့တပ်ဖွဲ့တွေကမနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုတ်ခံမြို့နယ်နဲ့တိန်နီမြို့နယ်ဆက်ကဟိုဆွန်မွန်ကျေးရွာသား140ကျော်ဟာတိန်နီမြို့နယ်ကောင်းကောကျေးရွာဘုံကြီးချောင်းကိုထိပ်ပြီးခုလုံနေရတယ်လို့တိန်နီမြို့နယ်ပြည်နယ်လှုပ်ဆောင်မှုစစ်လေစိုင်းစိန်လူကပြောပါတယ်
တိန်နီမြို့နယ်ကောင်းကောကျေးရွာအုပ်စုဟိုမွန်ကျေးရွာဆိုတဲ့တောင်ပေါ်ရွာကလေးပေါ့ဗျာအဲမှာတပ်မတော်နဲ့ဒီမြောက်ပိုင်းမှာလည်းတွေ့ရတဲ့မှာထိတ်ထိတ်သက်ဆုံးရတယ်အဲမှာရွာထဲမှာတိုက်ပွဲဖြစ်တာပေါ့ဆန်ကားရနေမနေ့ပိုင်းကိုနိုင်ခွဲဆယ်လာကြတော့ပေါ့အဲမှာတစ်ချက်ပြန်ဖြစ်တယ်ရွာသားတွေကကြောက်တော့ပေါ့တားကလည်းရွာသားတွေဆောင်ခိုင်းတယ်ပေါ့အဲရွာသားတွေကလည်းကိုဗစ်ဒါဆိုတဲ့သူရွာကိုဆောင်ထန်တာတယ်ဆောင်ထန်တာတွေကတိန်နီမြို့နယ်ကောင်းကောကျေးရွာအုပ်စုဘုံကြီးကျောင်းမှာလာတယ်ဟောခုနားနေကြတော့ဗျာလူကြီးကျတော့ကောက်ထားတော့ရတာက146ရပါဗျာအင်ကောင်ဆိုးရတော့26ဆိုးတော့
ဖေဖော်ဝါရီလ14ရက်နေ့နဲ့15ရက်နေ့နေ့ရက်ဆက်ဆက်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဟူဆွန်မွန်ကျေးရွာသားတွေနေရက်ကနေဆွပြေးလာခဲ့ရတာပါဆွပြေးလာတဲ့စစ်ဘေးကြောင်ရွာသားတွေကိုဒေသခံပြည်သူတွေကနေကူညီဆောက်ရှောက်ထားတယ်လို့စိုင်းစိန်လူကပြောပါတယ်ထွက်ပြေးလာတဲ့သူတွေဟာမြောင်စည်းတိုင်းသားတွေဖြစ်ပြီးအမျိုးသား85ယောက်နဲ့အမျိုးသမီး82ယောက်ပါဝင်နေပါတယ်လက်ရှိတိန်နီမြို့နယ်တွင်စစ်ရေးမငြိမ်သက်မှုဖြစ်ပွားနေစေချင်နေကြောင်းနေရက်ရင်းကိုပြန်ဖို့စောင့်ကြည့်နေရစေလို့ပြည်နယ်လှုပ်ဆောင်မှုစစ်လေစိုင်းစိန်လူကပြောပါတယ်
ဒီကနေ့ရာကိုပြန်ဖို့ကတော့ကျွန်တော်တို့ဖြည့်ဖြည့်အချိန်လေးစောင့်ကြည့်နေရတာတော့ကျွန်တော်တို့ဒီအစ်တရေးရာဖက်လုံချေရေးပိုင်းလေသူတို့တာတပြင်းကိုလည်းကျွန်တော်အများနာစွနေတယ်ချိန်ချရအောင်ကျွန်တော်စောင့်ကြည့်ရမလဲ
ကိုခိုင်မြို့နယ်နဲ့တိန်နီမြို့နယ်တွင်းမှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ KIO ကချင်လူလိုက်ရေးတပ်မတော် TNL တမ်းမလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တို့နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကတမရုံနဲ့ TNL တပ်တွေတိုက်ပွဲကြောင့်ကိုခိုင်မြို့နယ်ကျိမ့်မွန်ကျေးရွာအုပ်စုစိုင်းခေါင်ကျေးရွာက150ကျော်ဟာတိန်နီမြို့နယ်ကောင်းအိုင်ဖုံးကြီးချောင်းကိုဆက်ပြေးတင်းချောင်းနေခဲ့ရပါတယ်။လက်ရှိစစ်ရေးငြိမ်သက်သွားတဲ့အတွက်စစ်ရှောင်ရွာသားတို့နေရပြန်ကြပြီလို့အကူအညီပေးရေးဖွဲ့ဝင်ကုထောင်းတိုင်ကပြောပါတယ
်။ကိုကြတော့ကောင်းလာမှာသူတို့မရှိတော့ဘူး။သူကဒီရေမြို့ထဲမှာတော့နေကြတာသူကနေရဟောင်းမှာပြန်သွားကြပြီ။
ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွင်းမှာတပ်မတော်နဲ့တိုင်းဒါလက်နက်ကတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတိုက်ပွဲကြောင့်ဒေသခံရွာသားတွေနေရက်ကနေသိမ်းရှောင်နေရပါတယ်။လူရန်းချင်းစာနာမှုဆိုင်ရာကုလသမဂ္ဂပူးပေါင်းညှိနှိုင်းရေးယူရဲ့နောက်ဆုံးချက်လိုက်များအရတနိုင်းဒေသမှာလူဦးရေ1800၊စုံဘရာဘုံမှာလူဦးရေ900ခန့်တန်းဒေသမှာပြည်သူလူစု900ကျော်ဟာအိုးအိမ်ကိုဆွတ်လွတ်ပြီးစစ်ပီးဒုက္ခသည်ဖြစ်ထွက်ပြေးနေရတယ်လို့ဖော်ပြထားပါတယ်။လက်ရှိတနိုင်းဒေသမှာပိတ်မိနေတဲ့စစ်ရှောင်တွေနေရရင်းကိုပြန်ကြပြီးဖြစ်ပေမဲ့စွန်ဘရာပွန် IDP စခန်းကစစ်ရှောင်1000ခန့်နဲ့ရှမ်းပြည်နယ်ကုတ်ခိုင်မြို့ကမန်ယူလေးကျေးရွာမှာစစ်ရှောင်ဥယျာဉ်900ခန့်နေရကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်တိုင်းနာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မူပြည်သိပ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဒီသတင်းပတ်ထဲမှာပဲအစိုးရနဲ့အဖြစ်ခန့်ရယ်ဆက်ရေးလက်မှတ်ရေးထိုးလိုက်ကြပါတယ်။အချိန်ထဲမှာပဲတိုင်းဒါလက်နက်ကင်တွေနဲ့တိုက်ပွဲတံတွေကလည်းမဆဲနိုင်သေးပဲဖြစ်နေတာပါအရက်သားဆူရလက်ထက်မှာပထမဆုံးအကြိမ် MCA အပြစ်ရက်ဆဲရေးသဘောတူညီချက်ရခဲ့တဲ့အတွက်ပြည်တွင်းကြီးကြီးကြီးမှာဘလောက်ထိတွန်းအားတွေဖြစ်နိုင်မလဲစစ်ပွဲတွေမငြိမ်းနိုင်သေးပဲဖြစ်နေရတာကရောဘယ်သူတွေမှာတာဝန်ရှိနေသလဲဆူရတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါးငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
ဒီအမေရိကန်တန်ရက်တိုက်ရိုက်လေလှိုင်းဆွေးနွေးခန်းစီစဉ်တွေကိုစနေနေ့အင်္ဂါညဘက်တွင်မှတပတ်ကို2ကြိမ်ပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။လာမယ့်စနေညတိုက်ရိုက်လေလှိုင်းမှာပါဝင်ဆွေးနွေးလက်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ပါကလန်မြို့ကအထက်တန်းကျောင်းတစ်ကျောင်းမှာလူငယ်တဦးရဲ့ပြစ်ခတ်မှုကြောင့်ကျောင်းသူကျောင်းသားတွေအပါအဝင်လူ18ဦးသေဆုံးခဲ့ပြီးတဲ့နောက်အဲ့ဒီဒေသကလူအဖွဲ့အစည်းကြားမှာစိုးရိမ်မှုနဲ့နေထိုင်နေရတယ်လို့ဖက်ကလန်မြို့နဲ့မလတ်မကတ်မှာနေထိုင်တဲ့ဆူရှိလုပ်ငန်းပိုင်ရှင်မြန်မာတဦးကပြောပါရတယ်။ အမေရိကန်အစိုးရအနေနဲ့လက်နက်ထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့လိုတယ်ဆိုပြီးတော့လဲဝေဖန်ပြောဆိုနေကြတာပါ။ဘက်ကလန်မြို့နာမနေထိုင်တဲ့ကိုကျော်မိုးသူခေါ်ကိုဖီဖီကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါရဲ့ရှင်။
ကိုဖီဖီတို့နေတဲ့ဒီဖလော်ရီဒါပါကလန်မြို့ကအကြောင်းတစ်ခုမှာလူငယ်တယောက်ကနေပြီးတော့တနက်နဲ့ဝင်ပြစ်ပြီးတော့18ယောက်သေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဗောလေကိုဖီဖီတို့စိတ်ထဲမှာဘယ်လိုမျိုးစိုးရိမ်ပူပန်မှုတွေဖြစ်ရလဲခင်ဗျ။အ
ော်စိုးရိမ်တာဗောကိုလည်းသမီးမယောက်ဟိုထက်တန်းကျောင်းသွားနေရဆိုစိုးရိမ်တာဗောဒီကျောင်းနေရဝင်တဲ့အချိန်မှာထက်တန်းကျောင်းတွေမှာဝင်တဲ့အချိန်မှာပိုက်ပိုက်တွေကိုအကုန်လုံးစစ်တယ်စစ်တဲ့ကြားထဲကသူကနောက်ပေါက်ကနေဝင်လာတာဆိုတော့လွတ်သွားတာဗောအော်စိုးရိမ်တာဗော
ဆိုတော့ဒီတမီးနှစ်ယောက်ကလည်းနေ့စဉ်ပေါ့လေကြောင်းသွားနေရတယ်ဆိုတော့မိဘတွေကလည်းတစ်ဖက်မှာအလုပ်လုပ်နေရတယ်ဆိုတော့ဟိုစိတ်အေးလက်အေးရောရှိရလားခင်ဗျာသူတို့ကြောင်းသွားနေတဲ့အချိန်မှာ
လဲရှိမလို့စိတ်ကတော့ပဲဖြောင်းလို့နော်အဲဖြစ်နေကြတဲ့နေရာဆိုမဲ့အထက်တန်းကျောင်းဆိုတော့ဘယ်မှမသိဘူးအဲပထမဆုံးကိုတမီးကျောင်းဆိုရင်ပေါ့ဒါမဲ့သုံးသွားတဲ့ကျောင်းသားတွေကမိဘရင်းတို့ကိုကျင်းစားပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြစ်ခတ်မှုဖြစ်ပြီးနောက်ပိုင်းမှာပေါ့အဲ့ဒီဖလော်ရီဒါကလူအဖွဲ့အစည်းအတိုင်းဝိုင်းကြမှာရောဘယ်လိုပြောဆိုဝေဖန်မှုတွေရှိနေပါလဲ
အာအခုမနေ့ပဲတတိယမှာကြားတာတော့ဟိုလက်နက်ကိုထိန်းချုပ်ဖို့ပေါ့နော် gun control ကိုပဲလုပ်ဖို့ပဲပြောနေကြပါတယ်ကြောင်းသားမိပါတယ်ဖလော်ရီဒါမှာတနက်ဝယ်ရရမ်းလွယ်တယ်တနက်တည်းပြင်မှာလွယ်ကူပြန်နေရတယ
်ဟုတ်ကဲ့ဒီညံမှာပေါ့လေဒီဖလော်ရီဒါပြည်နယ်ဥပဒေအရဆိုရင်အသက်22နှစ်ပြည့်မှာဘီယာတို့အရက်တို့ဟိုလာဝယ်လို့ရပြီးတော့တနက်ကိုကြတော့အသက်18နှစ်ပြည့်တာနဲ့အလွယ်တကူဝယ်လို့ရတဲ့အနေအထားရှိတာကိုကျွန်တော်တို့ကြားရတယ်ခင်ဗျဒီပေါ်မှာရောဗာများပြောချင်တာရှိပါလေ
အဲ့တွေကို control gun control လုပ်နေချင်တာပေါ့နော် criminal record ရှိတဲ့လူတယောက်ကဝယ်လို့မရဘူးဒါပေမဲ့ record မရှိတဲ့လူတယောက်ကဝယ်ပြီးတော့ဒီအပြစ်မှာတခြားလူတယောက်ကိုရောင်းလို့ရတယ် background check မလို့ပဲနဲ့ရောင်းလို့ရတယ်အဲ့တော့လူကောင်တယောက်ကဝယ်ပြီးတော့ဒီလူစိုးတယောက်ကိုမတိပဲနဲ့ရောင်းပြီးလိုက်ရင်လည်းဒါတွေကအများကြီးကြက်နာရှိရဲ့
ဆိုတော့ဖလော်ရီဒါမှာလက်နက်တွေကိုဘယ်လောက်တိအလွယ်တကူဝယ်လို့ရလဲ
ဝယ်လို့ရတာပေါ့လက်နက်တွေဈေးကွက်နေတာလည်းဈေးပေါ်ပေါ်တွေပဲဒီ gun shop တွေလည်းရှိရဲ့ gun shop ကတော့ဒီ background check နဲ့ဝယ်ရတာပေါ့နော်ဒါပေမဲ့ gun show မှာကျတော့တနက်ပြပွဲလုပ်ပြီးတော့အဲ့မှာကိုပိုင်တဲ့တနက်တွေလည်းတွားပြီးရောင်းပြီးကိုကြိုက်တဲ့အပြန်ဝယ်လို့ရတယ်ဘာမှ background check မလိုဘူးဘာမှစစ်စေးလည်းမရှိဘူး။ဒါတရားဝင်ဂန်းရှိုးလုပ်ပြီးရောင်းနေကြတာ
။အခုလိုမျိုးဒီဖလော်ရီဒါတနက်ပြစ်ခတ်မှုဖြစ်ပြီးမှဒီသမ္မတဒိုနယ်ထရမ့်ကရောဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကပါဒီဂန်းကွန်ထရိုးတနက်ထိန်းချုပ်ရေးကိစ္စအပေါ်မှာအလေးထားပြောတာမျိုးမရှိဘဲနဲ့ကျောင်းနေမှာဟလာစိတ်ကြမ်းမာရေးကိုအဓိကဦးစားပေးဖြည့်ရှင်းရမယ်လို့ပြောသွားတဲ့အပေါ်မှာရောဗာများမှတ်ချက်ပေးပြောခြင်းပါလဲ
။သူတို့တာမီးမတည်သေးလို့ပေါ့ကျွန်တော်အဲ့တော့စိတ်တော့နေဒေါ်လာထွက်နေပြစ်မှုကင်းရှင်းကြောင်းစိတ်ယောဂမရှိကြောင်းအလားရေအကုန်လုံး background check လုပ်ရတယ် background check gun control မလုပ်တမီရတော့ဒီပြစ်ခတ်မှုတွေကတစ်ချိန်လုံးဖြစ်နေမှာပဲ
နောက်တစ်ခုကလေဒီသမ္မတထရန့်ရဲ့ Republican အစိုးရကဒီတနက်ထိန်းချုပ်ရေး gun control ကိုတိတ်ပြီးတော့ထိန်းချုပ်ဖို့အတွက်ပေါ့အတန်မထွက်တာကဘာကြောင့်လို့ယူဆပါသလဲ
ကျွန်တော်ရဲ့ယူဆချက်ကတော့တနက်ထုတ်တဲ့ company တွေက Republican ကတရားပတ်စံတွေထောက်ပံ့တာတော့သူတို့ company ကကာကွယ်ပြီးတော့လုပ်ပေးနေရလို့ပဲထင်ပါတယ
်ကိုညာဝင်းအောင်ဆက်သွယ်မေးမြန်းထားတာပါရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တည်တခြင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်စာရိုက်ကနေဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့12923822555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DPP ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာနေ့စဉ်ကြည့်ရှုနိုင်တာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေတဲ့ VOA ရဲ့ Asia 77ကနေပြသတဲ့မိနစ်30စာနောက်ဆုံးရအစီအစဉ်တွေကိုကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဖေဖော်ဝါရီလ16ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။အခုည10နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမယ်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတခါသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့အကျိုးရှိတဲ့ဆယ်ဖြစ်လာရေးလိုအပ်ချက်တွေကဘာတွေပါလဲ။
မောင်းလိုက်တာတွေကဘာတွေလဲဆိုတော့လားဗီရာနဲ့ဆိုင်တဲ့အချက်လက်တွေ hydrology data တွေမိုးချိန်မှတန်းတွေလည်းမှန်မှုလို့တယ်အခုကအပူချိန်မှတန်းတွေမိုးငဲသွားပြီးတော့အပူချိန်မြင့်လာလို့ရှိရင်ဆယ်တဲကိုလောင်မဲ့ဝင်မဲ့ရေကငဲသွားတယ
် engineer ဘူမိဗီရာပညာရှင်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ် season နောက်ပိုင်းမှာတော့သုတဆုံလင်အမေရိကန်တခွင်ကိုလည်းထုတ်လွှင့်ပေးအောင်ပါပါရှင်အခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ကြရပါမယ်February လဟာ American ရဲ့ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားပါတယ်။ Africa နယ်ပယ် American နိုင်ငံသားတွေရဲ့စံထားထိုက်တဲ့ထူးချွန်မှုတွေကိုမိမောက်ထုတ်ပြပြီးနောက်လာနောက်သားတွေအတွက်အမြဲတည်းရဂုဏ်ယူအားကျစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒီထက် Rosa Parks ကတော့အထင်ရှားဆုံးအမျိုးသမီးကြီးတစ်ဦးဖြစ်ပါတယ်။လွန်ခဲ့တဲ့63နှစ်ကအသားအရွယ်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးကြီး Rosa Parks ရဲ့အမှန်ဘက်ကရဲရဲဝင့်ဝင့်ရက်တည်ခဲ့တဲ့လောက်ရဟာဒီကနေ့အထိအတူယူစရာတမိုင်းတင်ကြံရစ်ခဲ့တာပါပြည်သူ့အခွင့်အရေးအတွက် Rosa Parks ဘလို့ချိုးပန်းရက်တည်ပေးခဲ့တယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင
် I had not planned to get arrested. I had planned to do without having to end up in jail, but when I had the
ဒီမနေ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါလေဒါပေမဲ့လို့ကျမဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလဖေဖော်ဝါရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားအရွယ်ခွဲခြားမှုဆုံးသက်ရေးသမိုင်းတင်ကျူးပန်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းဆင်ဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခမ်းကဏ္ဍကိုအတိအမှတ်ပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနှင့်တူဦးလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal ဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus. A man occupied the seat with me.
အဲ့ဒီဘတ်ကပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်။ ဘတ်စကရက်တော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တက်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ရူဇယ်ဘတ်စကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါ။ခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့အခုလိုမခံရနိုင်ဖြစ်လို့
Well, I had work and I can't say I wasn't tired, but that.
Chuma ga lu pi man bi pian la da. Da bi me chuma pi man lu bus ga paw ma khou ni ya ga ni tha pi bu nyin ngai da do ma houp ba bu. Chuma ni ne chuma ga tan yan tan ji bus ga ga pi pi si da mu lu le chuma tha pi sia a chang shi bu lu chuma yong ji ba de. Da a pyin chuma ko khu lu khwe cha sit san da myo ko le ကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပြီးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်။ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှလည်းလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူနောက်မှာဝိုင်းပြီးရက်တီပြီးခဲ့ကြပါလေ။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့ထွေးကြောင့်လေသူနဲ့သူခင်မွန်းဟာ Detroit မြို့ကိုပြောင်းခဲ့ကြရပါလေ။ထို့စဉ်လူမဲဖွဲ့စည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရပ်ကိုစံသက်ခံဖြစ်ရှေ့တန်းတင်ခဲ့ပါလေ။ထို့သဖြင့်ထို့စဉ်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာ Martin Luther King ပဲဖြစ်ပါလေ။ထိုစဉ်လူပြူလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြိမ်းချစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် Segregation in public transportation will pass away eventually
and I think we အများပြည်သူအသုံးပြုတဲ့တယ်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
ဒေါက်တာမာတင်လူသာကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်ဒေါက်တာမာတင်လူသာကင်းကတော့အလုပ်ကြံခံခဲ့ရပါတယ်ရိုဇာပါ့ခ်စ်ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်လှုပ်ရှားမှုအတွက်ဆက်လက်ဆောင်ရွက်ခဲ့တယ်လို့Detroit မြို့မှာလူမဲလူငယ်တွေအတဲမွေးဝင်းကျောင်းအကြံပေးဌာနကိုလည်းဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒန်းတူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုခုနှစ်မှာထိုစဉ်သမ္မတ Bill Clinton ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမ္မတရဲ့လူမြောက်မှုဆုတစိတ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမ္မတ Clinton ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ာခေတ်သစ်အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပေးအပ်ထားတဲ့ဂရုတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ာအချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းတူအခွင့်အရေးရပိုင်ခွင့်အတွေ့ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွှတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုဆုတစိတ်ဆုသူ့ကိုချီးမြှင့်ပါတယ
် Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်90နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတယောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါလေ
We honor this woman Rosa Parks by finding within ourselves
the courage
ကျွန်တော်တို့ဒီကနေ့ Garawa ပြူတဲ့ Rosa Parks ဟာနိုင်ငံရေးယာတုလက်ကင်ထားသူမဟုတ်ပါဘူးကြွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန်းတက်ကြွယ်ဟာဘွဲရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးဆေးဆေးနေရတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမျက်သတိရနိုင်ကြမှာပါ
Rosa Parks ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ
် In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ရှားဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှဖြစ် Rosa Parks ဒီစိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုအခုလိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးတော့သုတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်တမတဂျော့ချ်ဝါရှင်တန်မွေးနေ့ကအစားပြုပြီးတမတနေ့ရဲ့လို့ဘယ်လိုပြောင်းလဲတတ်မှတ်ခဲ့သလဲဆိုတာနဲ့အမေရိကန်တမတတချို့ရဲ့ထင်ရှားတဲ့ဆွမ်းဆောင်ချက်တွေအကြောင်းကိုကိုအောင်အောင်နဲ့အတူမက်ခင်ဖြူထွေးကကူညီတင်ဆက်ထားပါလိမ့်ရှင်
အမေရိကန်ပြည်ထောင်စုရဲ့သမရနေ့ကိုနှစ်စဉ်ဖေဖော်ဝါရီလရဲ့တတိယမြောက်တနင်္လာနေ့မှာကျင်းပပါရယ်ဒီနေ့မှာတော့ဖေဖော်ဝါရီ19ရက်နေ့ကသမရနေ့ဖြစ်တာကြောင့်အားလည်းရဲ့အနေနဲ့ရုံတွေအလုပ်ရုံတွေနဲ့ကျောင်းတွေပိတ်ပါတယ်တကယ်တော့ဟိုရုံကသမရဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့အဖြစ်နဲ့ဖေဖော်ဝါရီလ22ရက်နေ့မှာကျင်းပခဲ့ရကနေ1890ခုနှစ်တည်းကစပြီးနိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်လာခဲ့တာပါအ
ာကန်ဆစ်ပြည်နယ်ကအထက်လွှတ်တော်မဲ့စတီဖန်ဝေါ်လစ်တူစီကသမရနေ့အဖြစ်စတင်အဆိုပြုချက်ကိုတော့1896ခုနှစ်မှာသမရရူသဖော့ဒ်ဘီဟီယက်စ်ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့ရပါ။အဲဒီတုန်းကတော့သမရရုံးဆိုင်ရာဝါရှင်တန်ဒီစီမှာသာအားလည်းရဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။1885ခုနှစ်ကိုရောက်တော့မှသမရဂျော့ချ်ဝါရှင်တန်ကိုဂုဏ်ပြုတဲ့အနေနဲ့တနိုင်ငံလုံးမှာအားလည်းရဲ့အဖြစ်နဲ့သတ်မှတ်ပေးခဲ့ရပါ။အ
ဲဒီအချိန်တုန်းကတော့အမေရိကန်ပြည်ထောင်စုအားလည်းရဲ့အဖြစ်နှစ်တစ်ခုနှစ်လွတ်လပ်ရေးနေ့ကျေးဇူးတော်နေ့နဲ့ခရစ်စမတ်နေ့တွေသာသတ်မှတ်ထားသေးတာပါ။သမရဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့ဟာလူပုဂ္ဂိုလ်တဦးအတွက်ပထမဆုံးသတ်မှတ်ပေးခဲ့တဲ့နိုင်ငံတော်အားလည်းရဲ့လည်းဖြစ်ပြီးဒုတိယမြောက်ဖြစ်သတ်မှတ်ပေးခံရသူကတော့မာတင်လူသာကင်းဂျူနီယာပါ။အ
ဲ့ဒီနောက်မှာတော့စစ်ချရောက်မြောက်အမေရိကန်သမရဖြစ်လာတဲ့အိဗရာဟမ်လင်ကွန်မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ12ရက်နေ့အတွက်လည်းပူပေါင်းကျင်းပခဲ့ကြပါရယ်။သမရလင်ကွန်ကိုဂုဏ်ပြုပြီးတော့သူ့မွေးနေ့အတွက်တနိုင်ငံလုံးအားလည်းရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့လည်းပြည်내တချို့မှာတော့ဂုဏ်ပြုကျင်းပကြပါရယ်။1960ခုနှစ်အရောက်မှာတော့အီလီနွိုင်းပြည်နယ်အထက်လွှတ်တော်မဲ့ရောဘတ်မက်ကလိုရီကသမရဝါရှင်တန်ရဲ့မွေးနေ့မှာကျင်းပတာထက်တတိယမြောက်တနင်္လာနေ့ကိုပုံမှန်ရက်သတ်မှတ်ပြီးတော့သမရနေ့ကျင်းပဖို့လွှတ်တော်မှအဆိုပြုခဲ့ပါဗျ။
1968ခုနှစ်မှာတော့သတင်းပတ်ကွန်ပေးရနဲ့ဆက်ပြီး၃ရက်ဇက်တိုက်အားလည်းရရှိအဖြစ်သတ်မှတ်ပြီးတော့တတိယမြောက်တနင်္လာနေ့ကိုတနိုင်ငံလုံးအားလည်းရဲ့အဖြစ်အမေရိကန်လွှတ်တော်ကသတ်မှတ်ပေးလိုက်ပါတယ်။အဲ့ဒီနောက်မှာတော့သမရရစ်ချက်နစ်ဆန်ကနေလက်မှတ်ရေးထိုးပြီး1982ခုနှစ်ကနေစတင်အတည်ပြုခဲ့ပါတယ
်။သတင်းပတ်ကုန်ရက်နဲ့ဆက်ပြီးပိတ်တာကြောင့်အားလည်းရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ကလုပ်သားတွေကိုဂုဏ်ပြုရရောက်တဲ့ဆိုပြီးတော့လည်းအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုပ်ပြက်ကွက်ကြတွေလည်းညှော်နေသွားမယ်ဆိုပြီးတော့ယုံကြည်ထားကြတာပါ။ဒါပေမဲ့လည်းမူရင်းရက်ချက်အခုလိုရရှိပြီးသတ်မှတ်လိုက်တာဟာဒီပုံကိုယ်ရေအပေါ်အလေးနဲ့ထားရမရဘူးဆိုပြီးတော့လဲထောက်ပြကြတာတွေရှိပါတယ်။ဒါပေမဲ့အစိုးရဌာနတွေအလုပ်သမားတမကတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျသတ်မှတ်လိုက်တာဟာစီးပွားရေးအရာလဲပိုထွက်ချေခိုက်တယ်ဆိုပြီးထောက်ပြကြပါတယ်
။အဲ့လိုသတင်းပတ်ကွန်ရက်နဲ့ဆက်ပြီးတော့ပိတ်တဲ့အားလည်းရက်တွေကတော့ Columbus နဲ့ Omnibus နေ့တွေဖြစ်ပါတယ်။လွတ်လပ်ရေးနေ့လိုပဲသမရနေ့မှာလည်းပဲမြို့ချစ်စိတ်နဲ့ပြန်လည် Omnibus အထိမ်းအမှတ်ခန်းနာတွေကျင်းပကြပါတယ်။အဲ့ဒီရက်မတိုင်ခင်ကလေးကကျောင်းနေမှာဆိုရင်လေကလေးတွေကိုသမရဝါရှင်တန်နဲ့လင်ကွန်အပါဝင် သမရတွေရဲ့အောင်မြင်မှုတွေအကြောင်းကိုသင်ကြားပေးလို့ရှိပါတယ်။သမရဂျော့ချ်ဝါရှင်တန်ဟာဘယ်လိုလူမျိုးလဲဆိုတာကိုလည်းပြပြပေးပါအောင်မက်ကမြူတွေ့ရဲ့
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုသမရဖြစ်ခဲ့တဲ့ဂျော့ချ်ဝါရှင်တန်ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားဆစ်စင်ရေးပြူဟာကိုလည်းသင်ယူခဲ့ပါတယ်။နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲအဖြစ်တာဝန်အနှံ့ကျင်းခံရတဲ့ဂျော့ချ်ဝါရှင်တန်ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားဆစ်တန်ကိုတက်ရောက်ခဲ့ပါတယ်။
ဗြိတိရှ်ကိုလိုနီနယ်မြေတစ်ခုဖြစ်တဲ့ဗာဂျီးနီးယားလက်နက်ကိုင်တပ်ဖွဲ့ကဗြိတိရှ်ဗိုလ်ချုပ်ကြီးအက်ဒဝတ်ဘရက်ဒော့ခ်ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာဂျော့ချ်ဝါရှင်တန်ဟာဒုဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အဲလီဂနီတောင်တန်းတွေပေါ်ကဗြိတိရှ်တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီးဘရက်ဒော့ခ်ဟာအိုဟိုင်းယိုမြေဝန်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ
်။ကိုအင်းကြီးနေဝစ်ဆင်ထားတဲ့ဗြိတိရှ်စစ်သားတွေဟာအဲလီဂနီတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြချိန်မှာအိန္ဒိယတွေရဲ့ပျောက်ကြားပြူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗီတိရှားတွေလောက်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလျင်မြန်ပြောင်းရွှေ့ပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြတာပါ။အ
ဲ့ဒီအတွေ့အကြုံတွေကိုရခဲ့ပြီးတဲ့နောက်နှစ်20အကြာ1985ခုနှစ်မှာကွန်တီနန်တယ်လွှတ်တော်ကနေဂျော့ချ်ဝါရှင်တန်ကိုဗီတိရှားကိုလိုနီနယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ကွန်တီနန်တယ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရူကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးတော့ပေါ်ရသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အတိမတ်ပြမှုကိုရရှိခဲ့သူပါ။
အဲ့နောက်ပြည်သစ်တွေအသုံးပြခဲ့တဲ့ပျောက်ကြားနီးပြူဟာကိုအသုံးပြပြီးတော့ပြည်သူရှာတွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဂျော့ချ်ဝါရှင်တန်ဟာအမေရိကန်ပြည်အောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လဲအတိမတ်ပြခံရတဲ့သူပါ
။သမ္မတဝါရှင်တန်လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွတ်ဆောင်ခဲ့တဲ့သမ္မတတချို့အကြောင်းကိုဆက်တင်ပြလိုပါတယ်။အမေရိကန်ပြည်အောင်စုမှာကျွန်းစနစ်လိုလားလို့ခွဲထွက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလို့တဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာခွဲထွက်လို့သူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့တဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်တာဖြစ်ပါတယ်
။ဒီလိုအမေရိကန်ပြည်အောင်စုကြီးကိုတစုတစည်းတည်းဖြစ်အောင်အဓိကဆွတ်ဆောင်ခဲ့တဲ့သူကတော့သမ္မတအေဗရာဟမ်လင်ကွန်ပါ။လွတ်လပ်မှုနဲ့တန်းတူညီမျှမှုကိုအားလုံးခံစားနိုင်ကြဖို့ပြည်ရင်းစစ်ဖြစ်ပွားနေချိန်1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့ Gettysburg မိန့်ခွန်းဟာဆိုရင်အမေရိကန်သမိုင်းမှာအထင်ရှားဆုံးမိန့်ခွန်းတွေကတစ်ခုလည်းဖြစ်ပါတယ
်။လူတိုင်းဟာအလုံးအတူတူပဲဖြစ်တယ်ဆိုတာကို2မိနစ်ကြားတဲ့ Gettysburg မိန့်ခွန်းထဲမှာပြောဆိုထားပြီးလွတ်လပ်မှုရဖို့ဟာဘလောက်အရေးကြီးတယ်ဆိုတာကိုလည်းသတိပေးထားပါတယ်။ပြည်ရင်းစစ်ဖြစ်ပွားနေတဲ့အချိန်ပင်ဆယ်ဗေးနီးယားပြည်နယ်Gettysburg မြို့စစ်မေပြင်တနေရာမှာဒီမိန်ကုန်းကိုသမရလင်ကွန်ပြောကြားခဲ့တာပ
ါလူတိုင်းတန်းတူညီမျှတဲ့လွတ်လပ်မှုကိုခံစားနိုင်ရမယ်ဆိုတဲ့အချက်ကိုအတိအကမိမောင်းထိုးပြခဲ့တဲ့ဒီမိန်ကုန်းမှာအသက်တစ်ဖန်လွတ်မြောက်ဖို့ပြည်သူဆန္ဒနဲ့အုပ်ချုပ်တဲ့အစိုးရပြည်သူ့ပိုင်တဲ့အစိုးရဆိုတာကမ္ဘာမြေပေါ်ကပျောက်ပြတ်သွားမှာမဟုတ်ဘူးဆိုတာတွေကိုလည်းသမရလင်ကွန်ကပြောကြားခဲ့တာ
ပါအခုတခါဆက်ပြီးတော့တင်ပြပေးခြင်းတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပ
ါဒါအပြင်ဥပဒေအရအများသောအဆောက်အုံတွေရေကူးကန်တွေပန်းချံတွေနဲ့စာကြည့်တတ်တွေမှာအသားရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုဒင်းပြေချက်ပြေမခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆင်ကပြောပါတယ
်။1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အစိုးပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမ္မတဂျွန်ဆင်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့ခွင့်ဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတပ်တန်းအတွင်းဂုဏ်ယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆင်ကပြောပါတယ
်ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုအင်ကာနေ့မနက်ခင်းမှလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ
်။စ
ဆယ်တခုတိဆောက်တော်မယ်ဆိုရင်အကျိုးရှိတဲ့ဆယ်တခုဖြစ်လာစီကိုဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေ။20ရာစုအစောပိုင်းကစပြီးကမ္ဘာနိုင်ငံတွေမှာဆယ်ရီအပြိုင်ဆိုင်ဆောက်ခဲ့ကြတာဖြစ်ပြီးတရုတ်တနိုင်ငံတင်းမှာရင်ဆယ်ကြီးပေါင်း2000ကျော်ရှိနေတာပါ။ဒီဆယ်ရီတိဆောက်လို့ရတဲ့အကျိုးမြတ်တွေကို1990နှစ်ကုန်လောက်ရောက်မှဆန်းစစ်ဖို့တတိယကြတာဖြစ်ပြီးတက္ကရာ2000မှာတင်သွင်းတဲ့ကမ္ဘာဆယ်ရီနဲ့ပတ်သက်တဲ့ကော်မရှင်ရဲ့အစီရင်ခံစာထဲမှာတော့ကောင်းကျိုးထက်ဆိုးကျိုးကပိုနေတာတွေ့ရတယ်လို့ဆိုပါတယ်။ဆောက်လုပ်ခဲ့တဲ့မြတ်ဆယ်ကြီးတွေအားလုံးနှိပါအတွက်ထင်သာမြင်သာအသိပေးကြီးညာတာမျိုးမရှိသလိုကုန်ကျစရိတ်ကရာနှုန်း50ကျော်ပိုပြီးကုန်ကျနေတာလေယာဉ်မြေအတွက်ဖြစ်စေမြို့နယ်လူစုအတွက်ဖြစ်စေရေပေးဝေဖို့အတွက်သတ်မှတ်ထားတဲ့ပမာဏထက်နည်းပြီးပေးနိုင်တာအဝင်ချင်ထိခိုက်မှုရှိစေတာတွေတွေ့ရတယ်လို့ဖော်ပြထားတာပါ။ဆယ်ရီကြောင့်ကန္နာယဝင်းကျင်စိမ့်လိုက်ရမယ်အစားရေနဲ့ကွင်းတွေကိုခန်းချောက်စီပြီးကန္နာယအဖြစ်ရောက်သွားစေတာမျိုးရှိနေတယ်လို့ဆယ်ရီသွင်းစနစ်နဲ့စိုက်ပျိုးနေတဲ့မြေဧကစုစုပေါင်းရဲ့လေးပုံတစ်ပုံဟာစားပေါက်ကုန်တာမျိုးတွေတွေ့နေရပါတယ်။ဒီလိုမဖြစ်စေဖို့အတွက်ဆယ်ကိုလိုအပ်မှစောက်ဖို့လုပ်ရမှာဖြစ်တဲ့အပြင်လိုအပ်လို့စောက်မယ်ဆိုရင်လည်းဆယ်တီးစောက်မဲ့ဒေတာရဲ့အချက်လက်တွေကိုသိအောင်လုပ်ဖို့လိုတယ်လို့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပိုင်ကပြောပါတယ်
။ဆယ်စောက်တယ်ဆိုတာရေလုံအောင်စောက်နိုင်ကိုလည်းလိုလာလို့ဆယ်ဝင်စောက်လိုက်တယ်။စောက်လိုက်တဲ့ရေတွေကမြေအောက်ကနေပြန်စိမ့်ထွက်သွားမယ်အကြောင်းကြောင့်။အဲ့ဒါဆိုရင်လည်းရေမတင်နိုင်ဘူး။နောက်တစ်ခါဒီမိုးရေချိန်ဆယ်တခုစောက်တယ်ဆိုတာအဓိကရေလောင်ပြီးစောက်ရတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီ area ရဲ့ရမယ့်မိုးရေချိန်ကလည်းအရန်ကိုရေးကြည့်တယ်။ Technically ပြောမယ်ဆိုတော့ hydrology data တွေပေါ့နော်။အဲ့ဒါတွေကမှန်ကန်မှုလိုပါတယ်။ဆယ်ဆောက်တယ်ဆိုတော့အဲ့ဒီပုံမှာအခြေတည်ပြီးတော့မှဒီဇိုင်းကိုလုပ်ရတာဖြစ်တဲ့အတွက်ကြောင့်မလို့ဆယ်ကြီးကကြီးနေပြီးတော့မိုးကမရွာတော့ရေကမဝင်မင်းနဲ့ပေါ့ဒီရေကြံတာဟောက်ဖြစ်သွားတဲ့အာမျိုးတွေလည်းဖြစ်နိုင်ပါတယ်။တမောက်တောင်ဆယ်ကတော့ဓမ္မကြီးရဲ့စောစောပိုင်းမှာစောက်ခဲ့တဲ့အတွက်ပညာလိုအပ်ချက်တွေလည်းရှိကောင်းရှိနိုင်ပါတယ်။ Fault line ပေါ်မှာတော့ဆော့သွားကြတဲ့အခါမျိုးလည်းရှိတယ်။နောက်ပိုင်းမှာဘာဒီ11ကမိုးခေါင်လာတဲ့အတွက်ကြောင့်ရေကလည်းတင်ထားသလိုမဝင်တဲ့အတွက်ကြောင့်ဆယ်ကအဘဒီဇိုင်းတို့ဖြစ်ပြီးတော့မှရေကလည်းလို့တလောက်မလောင်နိုင်ဘူးမပေးနိုင်ဘူးအဲ့လိုပုံစံမျိုးဖြစ်သွားတာပ
ါဆယ်တီးဆောက်မဲ့နေရာတွေမှာဘာတွေလုပ်ဖို့လိုအပ်ပါသလဲ
ဆယ်ဆောက်တယ်ဆိုတဲ့နေရာမှာကျွန်တော်တို့ကအဆင့်နေရှိတယ်ပထမအဆင့်ကစူဇန်လေးလာတဲ့အဆင့်ပေါ့လေစူဇန်လေးလာတဲ့အဆင့်မှာရတဲ့အချက်လက် data တွေပေါ်မူတည်ပြီးတော့ဒီဇိုင်းဆွဲပြီးတော့ဒုတိယအဆင့်ကတီးဆောက်တဲ့အဆင့် conception အဆင့်ပေါ့လေအားလုံးပြီးသွားပြီဆိုလို့ရှိရင်ဒီဆယ်တွေ function လုပ်ပြီးတော့နောက်ပိုင်းကဆက်လက်ထိန်းသိမ်းရတဲ့အဆင့်ပေါ့လေအဲ့ဒီအဆင့်သုံးဆင့်မှာအဆင့်နိုင်အဆင့်နိုင်ကသူ့ဟာသူအရေးကြီးပါတယ
်ဆယ်တီးဆောက်တော့မယ်ဆိုရင်ဒေတာတစ်ခုရဲ့အချက်လက်တွေကိုစူဇန်မှတ်တမ်းတင်တာဟာတိတ်ကိုအရေးပါပါတယ်
ဒီစူးစမ်းလေ့လာတဲ့အဆင့်လို့ပြောတဲ့ဒီ investigation stage မှာလည်းဒီ website တွေမှာတော့နည်းပညာတွေလည်းအများကြီးတွေ့တဲ့တော့စာပေလုပ်တွေမြေတိုင်းနာတွေ topography ဘာညာဒါတွေကအမြင်အထင်လောက်ရတဲ့အခါကျတော့နောက်ပိုင်းမှာတိတ်မမားနိုင်တော့ဘူးမားနိုင်တာတွေကဘာတွေလဲဆိုတော့လဗေဒနဲ့ဆိုင်တဲ့အချက်လက်တွေ hydrology data တွေနောက်တစ်ခါမိုးချိန်မှတ်တမ်းတွေမိုးချိန်မှတ်တမ်းတွေလည်းမှန်မှုလို့တယ်အဲ့တော့အပူချိန်မှတ်တမ်းတွေမိုးငဲသွားပြီးတော့အပူချိန်မြင့်လာလို့ရှိရင်ဆယ်တဲကိုလောင်မဲ့ဝင်မဲ့ရေကငဲသွားတယ်အပူချိန်မြင့်တော့ရေငွေ့ကြံတုံများတော့ဆယ်ထဲမှာရေမတင်နိုင်တော့ဘူးနောက်တစ်ခါအဲ့ဒီဆယ်ဖြတ်ပိတ်မဲ့မြည်ရတကြမှတ်တမ်းဘလောက်စီးတယ်နောက်တစ်ခါအဲ့ဒီမြည်ရကနေဆယ်လာတဲ့ပါဝင်တဲ့အနေနှစ်တွေနှုံးတွေပါမှုမှတ်တမ်းရေငွေ့ပြန်မှုမှတ်တမ်းအဲ့ဒီကအေးရဒေတာဖြစ်နေစီးနင်းကြတဲ့မှတ်တမ်းစီးနင်းနေတော်တဲ့မှတ်တမ်းအဲ့ဒါလေးကိုတိတိကျကျချိန်ယူပြီးတော့မှမှတ်မှန်ကန်ကန်တိုင်းတာမှတ်တမ်းတင်ထားဖို့လိုတယ်အဲ့လိုမဟုတ်ဘဲနဲ့အလုပ်ပြီးရင်ပြီးရောဆိုပြီးတော့ဇာတ်ရဲမှာစုံရဒေတာတွေကိုဖြည့်လိုက်ရင်အဲ့ဒီဒေတာတွေပေါ်မူတည်ပြီးတော့ဒီဇိုင်းဆွဲရတဲ့ engineer တွေကဒီဇိုင်းအမှားတွေထွက်လာပြီးတော့နောက်ဆက်တွဲအကျိုးဆက်တွေကဆိုးကျိုးတွေကိုပဲရရမှာပေါ့လေဒီမှာပြောတဲ့မှတ်တမ်းတွေကတကယ်တမ်းလေ့လာပြီးလုပ်ရမယ်ဆိုလို့ရှိရင်တကယ်ကောင်းမွန်တဲ့ဆက်ဖြစ်ဖို့တတ်နိုင်သမျှဘဝပိုင်းတိကျမှုနည်းဖို့ပြည့်အနာစာနည်းတဲ့ဆက်တစ်ခုဖြစ်ဖို့ဆိုလို့ရှိရင်အနည်းဆုံးအဲ့ဒီဒါတွေက20စာလောက်ရှိမှတကယ်ကိုယုံကြည်စိတ်ထားရတဲ့မှတ်တမ်းဖြစ်တာအတိတဲ့အတိုင်းပဲမြန်ဆိုတာတွေကအဲ့ဒီဒါတွေကလည်းအချိန်ယူပြီးလုပ်ထားတာမဟုတ်ဘူးဒေတာအမှားယွင်းတွေလည်းရှိနိုင်တယ်ဒေတာအမှားယွင်းတွေရှိတဲ့အတွက်ဒီဇိုင်းအမှားယွင်းတွေလည်းရှိနိုင်တယ်ဒါရင်မာရင်းနေဖြစ်ပြီဆိုလို့ရှိရင်တမတ်တဲ့ရေပမာဏကိုမလောင်နိုင်တာတို့မိုးရေချိန်နေမှားလို့မိုးရေပူရွာလို့မာဆယ်ရီကိုရေကျော်ပြီးတော့မနိုင်လို့ရှိရင်လည်းကျိုးသွားနိုင်တာတို့အဲ့လိုမျိုးတွေရှိပါတယ
်ဆူဆန်လေ့လာလို့ရတဲ့အချက်လက်တွေနဲ့ဒီဇိုင်းတွေဆွဲပြီးဆယ်တီးဆောက်ခဲ့တဲ့တန်အောင် ထင်းသိမ့်မှုမရနိုင်ရင်လည်းတိဆောက်ရတဲ့ဆဲအတွက်အကျိုးမရှိပါဘူး
။ထင်းသိမ့်တဲ့အစ်မလည်းလိုအပ်တဲ့ဝန်ထမ်းအင်အားအနေထားတိုင်းတာတဲ့မော်နီတိုရင်းလုပ်မဲ့ရှိမီတက်ကြီးရာပစ္စည်းတွေအဲ့လိုဟာတွေပြည်စုံမှလာအစ်င်တိုင်းအစ်င်တိုင်းမှာသူ့နေရာနဲ့သူဆန့်ကျင်ညီလုံးနိုင်ပါမှထိခိုက်မှုအနည်းဆုံးနဲ့ကျိုးမြတ်အများဆုံးရမဲ့ဆယ်မျိုးတိစောက်နိုင်မှာဖြစ်ပါလားခင်ဗျာ
ဒီလိုဆယ်မျိုးရနိုင်မှုအတွက်ဆယ်တိစောက်ရမှာချက်မှတ်တဲ့မူဝါဒကအရေးပါတယ်လို့ဆယ်တိစောက်သူတွေဘက်ကလည်းဖြောက်မှန်ဖို့လိုပါတယ
်ဆယ်တွေတိစောက်တဲ့နေရာမှာနိုင်ငံတော်အစိုးရဆိုတာကဒါ policy ချမှတ်တဲ့သူတွေအမှတိဆောက်ရေးလုပ်တဲ့လူတွေဆိုတော့တကယ်ပညာရှင်တွေပေါ့လေအဲ့မှာနိုင်ငံတော် policy ချမှတ်တဲ့နိုင်ငံတော်အစိုးရကလည်းတိုင်းပြည်အတွက်တကယ်အကျိုးရှိမဲ့လုပ်ငန်းကိုလုပ်မလာရင်တိုင်းပြည်ရဲ့ဗန္ဓာရေးဆုံးဆုံးနေနာတွေကိုကာကွယ်ရရောက်မယ်အမှားဒီဆောင်ရေးလုပ်တဲ့တိပညာရှင်အတတ်ပညာရှင်အင်ဂျင်နီယာတွေကလည်းတကယ်လိုအပ်ရင်လိုအပ်တယ်မလိုအပ်ရင်မလိုအပ်ဘူးဆိုတာကိုကိုယ့်ရဲ့ပညာရဲ့ပုံမှာယက်တည်ပြီးတော့မှနိုင်ငံတော်အစိုးရကိုပြန်ပြီးတင်ပြတာတို့ဘာတို့လုပ်ခဲ့မယ်နောက်တစ်ခုက policy ချမှတ်တဲ့အစိုးရပိုင်းကလည်းစည်စနာမှန်မှန်စိတ်ထားမှန်မှန်နဲ့တိုင်းပြည်ပေါ်မှာစည်စနာထားပြီးလုပ်မယ်အောက်ကတိပညာရှင်အတတ်ပညာရှင်ကလည်းစည်စနာမှန်မှန်စောင့်ပြုံးမှန်မှန်နဲ့လုပ်မယ်ဆိုလို့ရှိရင်ဘူးမလုံးဆုံးဆုံးတာလေးတိုင်းပြည်ရဲ့ဗဏ္ဍာဝင်မျက်နာရာတွေကိုအထိုက်လျောက်စော့ချနိုင်မယ်ကျွန်တော်တို့နိုင်ငံကချမ်းသာတဲ့တကယ်ဝင်ဖြစ်နေတဲ့နိုင်ငံလည်းမဟုတ်တဲ့အခါကျတော့ဒီဗဏ္ဍာဝင်တွေကတခြားလိုအပ်တဲ့နေရာတွေမှာအများကြီးအသုံးချလို့ရမှာပေါ့လေအဲ့ဒါကြောင့်လို့နောက်ပိုင်းဆယ်တွေစောင့်ဝင်ဆိုလို့ရှိရင် policy ချမှတ်တဲ့လူတွေဘက်ပိုင်းကတော့တကယ်ဒီစောင့်မဲ့ပညာရှင်ပိုင်းကရောအပြန်အလှန်နားလည်မှုတွေနဲ့ညှိနှိုင်းပြောမှတိတိကျကျအချိန်ယူလေ့လာပြီးတော့မှပဲတိစောက်တင်တယ်လို့အဲ့လိုမျိုးအကြံပေးချင်ပါလားခင်
ဗျ။ Engineer ဘူမိဗေဒပညာရှင်ဦးသိန်းပိုင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆင်ကြအောင်ပါ
Okay မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုတောက်ကြနေညနေပဲအတန်းလွင့်စီစဉ်တွေကိုညမဆန်တော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335နဲ့လိုင်းဒိုမီတာ32 kHz 11803ညနဲ့အတူပထမနာရီဝက်မှာတော့လိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ပါတယ်။အခုတောက်ကြနေညပဲထိတ်တန်းရောက်တရင်အချင်းချုပ်ကိုကိုအောင်လည်ဦးကပြောပြပေးပါဦးမရှင
်။မေကန်ပြောဆိုဖလော်ရီယာပြည်နယ်ကထိတ်တန်းကြောင်းတစ်ကြောင်းမှာနောက်ဆုံးချင်းဖြစ်ခဲ့တဲ့ဆုလိုက်ပြုံလိုက်ပြစ်ခတ်မှုကျူးလွန်သူဖြစ်အေးအေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ကျူးတင်ချက်စီတပ်ဖြတ်မှု18မှုနဲ့ရုံးတင်တရားစွဲဖို့သောကန္ဒားနီကိုလတ်စ်ကရုစ်ကိုဖလော်ရီဒါပြည်နယ်တရားရုံးမှာမနေ့ကပဲရုံးထုတ်ခဲ့တာပါ။အာနာဂန်နီကတော့ပြစ်ခတ်မှုကြောင့်သေဆုံးသူ18ယောက်မှာကျောင်းသား14ယောက်နဲ့ဆရာ3ယောက်ပါဝင်ကြောင်းကြေညာထားပါတယ်။မလ9ရက်နေ့ကဆက်လို့နေရပြန်ဖို့ခံရမဲ့ခြေအနေနဲ့ရင်ဆိုင်နေရတဲ့တရားဝင်နေထိုင်ခွင့်ထောက်ထားမရှိသူလူငယ်တွေတရားဝင်နေထိုင်ခွင့်ရရေးပါဝင်တဲ့လူမှုကြီးကြပ်ရေးပြည်ရင်ပြောင်းလဲဖို့တရင်တစ်ပတ်တွင်ဆွေးနွေးခဲ့ကြတဲ့အစို400စလုံးကိုထက်လွှတ်တော်ကပယ်ချလိုက်ပါတယ်။အမြင်မှုမရတဲ့ထဲကလူများစု Republican နဲ့လူနည်းစု Democrat ကိုယ်စားလှယ်ရဲ့ပူးတွဲအဆိုပြုချက်နှစ်ခုထဲမှာတော့လူငယ်ရွှေပြောင်းဝင်ရောက်သူတွေနိုင်ငံသားဖြစ်ခွင့်ရရေးနေဆက်လူငယ်တွေတုံ့ပြန်ရေးတမန်တော်နဲ့ Trump ရဲ့လူမှုကြီးကြပ်ရေးပြည်ဝင်ပြောင်းလဲမှုအစီအစဉ်အပြင်ပြည်အောင်စုစိုးရရဲ့လူမှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မှုရှိတဲ့ American ပြည်အောင်စုကမျိုးတွေကိုအရေးယူမဲ့အစီအစဉ်တွေကိုပါထည့်သွင်းထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့မကြသေးရင်ကပဲရခိုင်ပြည်နယ်နဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေဆုလိုက်ပြုံလိုက်ထွက်ပြေးရတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းပြန်လည်သုံးသပ်ဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းသတိပေးခဲ့တာပါ။ဒီကြောပြန်ပေးပကတ်တွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပစာမျိုးကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့9ရက်ကြာခီးစဉ်တွင်စိုးရိမ်မှုတွေရောပါမသွားခဲ့ကြောင်းလည်းဒီကနေ့ခီးစဉ်ဆုံးသတ်မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ
်။ဖေဖော်ဝါရီလ16ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Curtis Biden ဖြစ်ပါလိမ့်ရှင်။ VOA American တန်ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့ 48 တို့ကနေတိုက်ရိုက်ဖန်ယူနိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.